ဒီနေ့အငယ်လွှတ်တော်မှာလေးအင်္ဂါကဈေးတွေလျှော့ဖို့ဆိုပြီးအဆိုတင်တယ်လို့သိရရဲ့ရှင်အဲ့ဒီအဆိုကိုလည်းလွှတ်တော်ကနေပြီးတော့မှတ်တမ်းတင်လိုက်တယ်လို့သိရပါတယ်ရှင်အဲ့ဒီအပေါ်အငယ်အနေနဲ့အားရကျေနပ်မှုရှိလားလို့သိချင်လို့ပါရှင
်အားရကျေနပ်မှုကတော့ဟိုကဒီကျွန်တော်တို့အင်္ဂါကနေနဲ့ပတ်သက်ပြီးတော့1960ရုပ်ရဟာရမှုဥပဒေကိုပြင်ဖို့အတွက်ကိုရှင်းနေချုပ်တွေရဲ့အကြံဉာဏ်တွေတောင်းထားပြီးတော့ဥပဒေရဆက်လုံမှာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့လက်ခံလိုက်ပါတယ
်အငယ်တင်တဲ့အဆိုတွေကိုတော့မှမှတ်တမ်းတင်နေဆိုတဲ့အပေါ်အငယ်အနေနဲ့ဘယ်လိုနားလဲလဲရှင်
မှတ်တမ်းတင်နေဆိုတော့ဒါဟိုမှတ်တမ်းတင်ပြီးလို့ရှိရင်မှတ်တမ်းတင်တဲ့အပေါ်မှာတော့အနေပြီးတော့မှဥပဒေကိုအမြဲဆုံးထုတ်ဖို့တို့ဒါတော့အပြေးနိုင်တာပေါ့
ဒီဥပဒေတွေကိုပြင်ဆင်ဖို့ရေးဆွဲနေတယ်ဆိုတော့ဘလို့အတိုင်းအတာထိလောက်ရောက်ပြီဆိုတာမျိုးရှင်းပြတာမျိုးရောရှိလားရှင
်ပုံစံဝင်ကြီးကတော့ရှင်းပြသွားတယ်ပြည်သူ့တော်မှာဘယ်ဘယ်အဆိုတစ်ခုတင်လဲပေါ့နော်ဒီဥပဒေကစစ်နဲ့မညီရောဘူးဆိုပြီးတင်တဲ့အခါမှာရဲဝင်ကြီးကလည်းပဲဒါကိုပြင်ဖို့သဘောပြည်သူ့တော်မှာလည်းပြည်သူ့တော်နိုင်ငံကြီးပြင်မှလည်းပဲပြင်ဆင်တင်တယ်ပြင်ရမယ်ဒီဥပဒေထဲမှာ1960မြို့ပြငားမှုဥပဒေကိုသွားထည့်ထား
မြို့ပြငားမှုဥပဒေအင်္ဂါကဥပဒေတွေကိုပြင်ဆင်မယ်ဆိုတာနဲ့ရောရန်ကုန်မြို့ရဲ့ကြီးမြင့်နေတဲ့အင်္ဂါကဈေးကွက်ကိုရှော့ချသွားနိုင်မယ်လို့အငယ်အနေနဲ့မြင်မိပါလားရှင
်မမြင်ဘူးပြင်ပြီးတော့ဖြစ်လာမှာပေါ့နော်လောလောဆယ်တော့ပြင်ပြီးတော့ဖြစ်လာတဲ့ဥပဒေပေါ်မှာအလုတ်လုံးမှသာလို့အင်္ဂါကတည်းကညော့လာနိုင်တာပေါ့နော်တရားတော့မလုတ်ချင်တော့အင်္ဂါကညော့ဖို့မမြင်ဘ
ူးဒီအင်္ဂါကဈေးနှုန်းတွေမြင့်တက်နေတယ်ဆိုတဲ့အပေါ်မှာဒီဥပဒေတွေမပါဘဲနဲ့ပေါ့ဟိုလက်တွေ့ကြကြပေါ့ပြင်မယ်ဆိုရင်ရောဘလို့ပုံစံနေနဲ့ပြင်ဆင်ပြီးတော့ရှော့ချဖို့တင့်တယ်လို့အငယ်အနေနဲ့မြင်လဲရှင်
ဒီမှာတော့တောင်းတာတော့သူအနေနဲ့တံပိုးနဲ့တကယ်တံပိုးနဲ့အရာတွေများချောက်ပြီးတော့ငှားပေးနိုင်တော့အကောင်းဆုံးပဲသူအနေပြီးတော့အင်အားတွေပေါက်ထုတ်ပြီးတော့အငှားစနစ်နဲ့ပြီးအခုလိုစားထိုက်ခြင်းနဲ့ရောင်းတဲ့အခါကျတော့လလန်းမမီဘူးလေဝယ်နိုင်တဲ့လလန်းမမီဘူ
းအငယ်အမြင်မှာကျတော့လေဒီရန်ကုန်မြို့ရဲ့အင်္ဂါကအခြေအနေတွေကဘလောက်ထိမြင့်တက်နေတယ်လို့မြင်ပါလဲရှင်
ကျွန်တော်တို့ကလည်းဒီဆိုတင်မယ်ဆိုတာတော့မြို့ကငှားရမှုဥပဒေမှာတစ်နှစ်ကိုတကယ်လို့အင်္ဂါကတိုးကျင်25ရာခိုင်နှုန်းပေါ့နော်ဒါတိုးရမယ်ဆိုတာပါတယ်လေဒါပေမဲ့တကယ်လက်တွေ့မှာတော့အဲ့လိုမဟုတ်6လတစ်ခါတစ်နှစ်တစ်ခါမှာစာတို့တိုးနေတဲ့အခါကျတော့လူတွေရဲ့ဝင်ငွေရဲ့900ခိုင်နှုန်းတော့အဲ့ငှားကတည်းကမြုပ်နေရတဲ့အခါကျတော့လူတွေရဲ့ဆင်းရဲမှုကလည်းမလျှော့ချနိုင်ဖြစ်နေတာပေါ့နော်ကျွန်တော်တော့ကျွန်မပြုတ်နေတဲ့မှာမင်းစနဲ့တည်းသွားတဲ့အခါမှာအင်မတန်မှအတိဒုက္ခရောက်တဲ့လူတွေလေဟိုကဟာမလို့အင်္ဂါကကြီးကြီးလို့ကြားတယ်အင်ရောက်တယ်မှာနေရတာတွေလည်းသွားတွေ့တာပေါ့နောက်တစ်ခါကျွန်တော်တို့ဒီရန်ကုန်ဆိုရင်အင်္ဂါကဒီဟာကသိမ့်နဲ့ချီလာတဲ့အခါကျတော့အဖီဖယ်တွေထုတ်ပြီးလိုက်မှနေတာတွေလည်းသွားတွေ့တယ်နော်ဈေးဆိုင်ကြီးတွေလှုပ်လိုက်တယ်တစ်ဆင့်အဲဈေးဆိုင်မှနေရတယ်သူတို့ဘဝတွေကအဲ့ဒါဘာဖြစ်လို့လဲဆိုတော့အင်္ဂါကတွေသူတို့မတက်နိုင်ဘူးကျောင်းတွေကိုသွားတဲ့အခါမှာကျောင်းတွေမှာဆိုကျောင်းသားဥကြီးတွေရောက်တယ်ခြေကကြတယ်ရပ်တယ်ဟာဘာဖြစ်လို့လဲဆရာမကြီးလို့ပြောတဲ့အခါကျတော့အင်္ဂါကတွေဈေးမြင့်လို့သူတို့ကဟောချင်းချင်းဘုန်းကြီးကိုကြောင်းသွားကြတ
ယ်အင်္ဂါကဈေးနှုန်းကြီးမြင့်နေတဲ့အပေါ်အစိုးရအနေနဲ့ဘာလုပ်ပေးတဲ့နဲ့ဆိုပြီးတော့အကြံပြုချင်ပါလဲရှင
်ကျွန်တော်တော့အကြံပြုချင်တာတော့ခဏခါလို့ပေါ့တံပိုးတကယ်လဲဟောဖြစ်တဲ့အင်္ဂါတွေများများအဟားအင်္ဂါတွေများများလုပ်ပေးဖို့လိုတယ်ကျွန်တော်တို့ဒီအင်္ဂါကတွေအဆက်မပြတ်ကြီးမြင့်မှုဟာသူကတနည်းနည်းနဲ့ပေါ့နော် thank you ပေးဖို့တော့လိုတာပေါ့နော်ဒီပုံမှာလုပ်ပေးရမယ့်တာဝန်ရှိတာပေါ့နော်ဘလောက်လျှော့မယ်ဆိုတာတော့သူကလက်ရှိမှာတော့အင်္ဂါကတွေဈေးကွက်ကအိမ်မြေဈေးနဲ့လဲသွားကြည့်တဲ့ပတ်သက်တာပေါ့နော်ကျွန်တော်တို့ကတော့နှစ်ပိုင်းပေါ့ဗျာသူကတော့ဟိုတတ်နိုင်တဲ့လူပိုင်းကတော့တစ်မျိုးပေါ့ကျွန်တော်တို့ကဘာလို့ကြည့်လဲဆိုတော့မတတ်နိုင်တဲ့လူတွေရဲ့အပိုင်းကိုရှိတာပေါ့နော်သူအနေဆုံးဝင်တဲ့ဝင်ငွေပေါ်ကမျိုးတော့တံပိုးတကယ်နဲတဲ့အင်္ဂါစနစ်တွေလုပ်ပြီးပေါ့ကျွန်တော်တို့ကတော့ဒါကိုဖြစ်ဖြစ်ကျင်တာပေါ့နော်အင်္ဂါကတော့သူ့ရဲ့အရင်အမျိုးသားပေါ်မှာလည်းမူတည်ပါတယ်ခရစ်တိုက်ခန်းတွေကအရင်တော့တံပိုးရှိမှဆိုလို့ရှိရင်5000လို့3000လို့ဟာတဲ့အင်္ဂါတွေကဒီဟာဥယျာအခန်းကြီးတောင်မှဒီနေ့5သိန်းဖြစ်သွားတယ်အင်္ဂါကတက်တဲ့နှုံးနေရာတားကိုပေါ့နော်မြင့်တာပေါ့နော်5သိန်းကောင်းရင်ကောင်းတယ်လို့ပေါ့နော်မကောင်းဘူးဆိုလို့ရှိရင်သူက3သိန်းနဲ့2သိန်းလောက်ကနေစပြီးပါအဲ့လိုဖြစ်သွားတယ်ချမ်းနေရာ5000ပတ်ချက်လည်းလောက်ပဲဒီနေ့တော့မှခုန်တက်သွားတယ်ကျွန်တော်ထင်တယ်
ငုံတိုင်းဒေသကြီးလွတ်တော်ပေါ့နော်ဝေဖန်တဲ့အတန်နေရှိပါတယ်အဲ့ဒီထဲမှာ public ကိုအကျိုးပြုတဲ့အဆိုတွေကိုလွတ်တော်မှာတင်သွင်းလာတဲ့အခါကျရင်မှတ်တမ်းတင်တာမျိုးတို့ပယ်ချတာမျိုးတို့ကြုံရတယ်ပေါ့နော်အငယ်အနေနဲ့ရန်ကုန်တိုင်းဒေသကြီးကလွတ်တော်ကိုယ်စားလှယ်တယောက်လည်းဖြစ်တဲ့အခါကျတော့ပေါ့နော်ဒီလိုဝေဖန်တဲ့နေပေါ့ရောဘာများပြောချင်ပါလဲရှင
်ကျွန်တော်တို့ကလွတ်တော်ထဲမှာတကယ်ပြောတဲ့အခါကျတော့ဒါဝေဖန်ကတော့ကျွန်တော်လက်အပြင်မှာကြားပါတယ်အပေါ်ရန်ကိုကြည့်ပြီးတော့လည်းတချို့ကပြောကြတာပေါ့နော်ကျွန်တော်တို့အားပြည်သူတွေချိတ်တဲ့နေရာမှာကျွန်တော်တို့ဒီမှာဘာဖြစ်လဲဆိုတော့ဟိုးရင်တော့ကဆိုတော့အတုံးတုံးမျိုးတွေများဆုံးသိနေတာဖြစ်တရားပြောင်းသွားတာပေါ့နော်ပြောင်းသွားတဲ့ပုံမှာကျွန်တော်တို့ကနေပြီးတော့ပြည်သူလူထုတဲ့လိုအပ်ချက်တွေကိုနည်းစနစ်မှန်မှန်နဲ့လုပ်ဖို့ပဲရည်ရှိတာဒါခါကျတော့အဆိုတရားပါတီတွေကတော့သူတို့အဆိုမဟုတ်လို့ကန့်ကွက်တယ်ထင်တာပါကျွန်တော်တို့ကတော့ဘက်ကိုချိန်ခပြီးတော့မှဒါဖြစ်တဲ့နဲ့မဖြစ်တဲ့ဘူးအများပြည်သူနဲ့ဆိုင်တဲ့ဥစ္စာတွေကျွန်တော်တို့ကတော့မကန့်ကွက်ပါဘူးဒါပေမဲ့တခုတော့ရှိတာပေါ့ကျိုးကြောင်းတော့ခံယူရမယ်ဥပဒေနဲ့ညီရမယ်အဲ့ဒါဆိုရင်ကျွန်တော်တို့ကထောက်ခံပြီးသား
ခုလိုဖြေကြပေးရတဲ့အတွက်အငဲကို RFA ကျေးဇူးတင်ပါတယ်ရှင်
တောင်းလဲမင်းနိုင်ပါတယ်ခင်ဗျာ